ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာပြောင်းစုလွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကဥပဒေ၈ခုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိဖွဲ့စည်းပုံအခြေခံဥပဒေခုံရုံးစီကဆုံးဖြတ်ချက်ခံယူမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကအစိုးရသတင်းစာတွေမှာနိုင်ငံတော်သမ္မတကသတင်းထုတ်ပြန်ကြေညာခဲ့ပါတယ်။သမ္မတရဲ့သတင်းထုတ်ပြန်ချက်အရဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဟာပြောင်းစုလွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ဥပဒေ၈ခုကိုဖွဲ့စည်းပုံနဲ့ညီမညီအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ရှင်။အဲ့ဒီလိုဆုံးဖြတ်ပေးရမယ့်ဥပဒေ၈ခုထဲမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေလည်းပါဝင်ပါတယ်။အခုလက်ရှိခုံရုံးဥက္ကဋ္ဌဦးမြသိန်းအပါအဝင်အဖွဲ့ဝင်၉ဦးဟာနိုင်ငံတော်သမ္မတကဖွဲ့စည်းပုံနဲ့ကန့်ညီမှုရှိမရှိဆုံးဖြတ်ပေးဖို့ထုတ်ပြန်ထားတဲ့ခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေအရခန့်အပ်ထားသူတွေဖြစ်နေပါတယ်။ဒီတော့သမ္မတထုတ်ပြန်ချက်မှာပါတဲ့ခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေဟာ2008ဖွဲ့စည်းပုံနဲ့ညီညွတ်မှုမရှိဘူးလို့လက်ရှိခုံရုံးကဆုံးဖြတ်လိုက်ရင်အခုလက်ရှိခုံရုံးအဖွဲ့ဝင်တွေအားလုံးနှုတ်ထွက်ရမှာဖြစ်ပါတယ်။ဒါကြောင့်သမ္မတတောင်းဆိုတဲ့ဥပဒေ၈ခုကိုဖွဲ့စည်းပုံနဲ့ညီမညီဆုံးဖြတ်ပေးရမယ်ခုံရုံးဟာဘလောက်အတိုင်းအတာဒီလွတ်လွတ်လပ်လပ်ဆုံးဖြတ်ပေးနိုင်မလဲဆိုတာစောင့်ကြည့်ရမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်လိုက်တဲ့ကိစ္စကဖွဲ့စည်းပုံခြေကဥပဒေမှာဆိုထားတာကခုံရုံးဥက္ကဋ္ဌကိုသမ္မတကနာမည်စင်းတင်ပြီးတော့လွှတ်တော်ရဲ့အဓိပ္ပာယ်ယူရမှာခြေကဥပဒေမှာအဲ့တိုင်းရေးထားပြီးတဲ့အခါကျတော့ဖွဲ့စည်းပုံဥပဒေခုံရုံးဆိုင်ဥပဒေမှာကလည်းအဲ့တိုင်းပြန်ရေးထားတယ်။အဲ့ဒါကိုကျွန်တော်တို့လွှတ်တော်ကနေပြင်ပလိုက်ပြင်ပလိုက်တဲ့အခါကျတော့အဲ့ဒီကဥစ္စာကခရာအကြဆုံးဖြစ်နေတယ်။သမ္မတကတင်လို့အခုလက်ရှိခုံရုံးကဖွဲ့စည်းပုံခြေကဥပဒေနဲ့မညီပါဘူးလို့ဆုံးပြလိုက်လို့ရှင်သူတို့တွေလည်းသူဖြစ်လာတဲ့ခုံရုံးဥပဒေအရဖွဲ့စည်းထားတဲ့ခုံရုံးဖြစ်နေတာဟုတ်ဘူးခုံရုံးကလည်းအဲ့ဒီတမန်တင်တဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေသည်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီပါဘူးလို့ဆုံးပြလိုက်လို့ရှင်သူတို့တွေကလည်းပြက်ပြဲသွားလိမ့်မယ်ဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအဲ့ဒီလိုမျိုးခုံရုံးကဆုံးပြရဲမလားဆိုတာကတမိုင်းမှာမှတ်တင်ရမယ့်ကိစ္စပဲသူတို့လည်းတော်တော်လေးကိုဆုံးပြရခက်မဲ့ကိစ္စဖြစ်နေတယ်
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးအပြီးမှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်ဥပဒေကြောင်းကော်မတီအစည်းအဝေးကိုကော်မတီရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တချို့တက်ရောက်ခဲ့တယ်လို့သိရပါပါတယ်ရှင်။အဲဒီလိုဥပဒေကြောင်းတွေကိုပြုစုတဲ့ကော်မတီနဲ့ပြဋ္ဌာန်းမိသားဥပဒေတွေကိုစီးစစ်ပေးရမယ်ခုံရုံးတို့ရဲ့ဆက်ဆံရေးနှီးကပ်နေတာကလည်းခုံရုံးရဲ့ဆုံးဖြတ်ချက်လွတ်လပ်မှုရှိပါမလားဆိုတာကိုလည်းစိုးရိမ်စရာဖြစ်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဆိုတာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးအငင်းပွားစရာတွေဖြစ်လာရင်အဆုံးဖြတ်ပေးရမယ့်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကဥပဒေကြောင်းကော်မတီဆိုတာကလွှတ်တော်ကိုတင်သွင်းလာတဲ့ဥပဒေကြောင်းတွေကိုစစ်ဆေးရသလိုဥပဒေကြောင်းတွေရေးဆွဲရတဲ့ကော်မတီတစ်ခုဖြစ်ပါတယ်ရှင်။2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးအငင်းပွားစရာတွေပေါ်ပေါက်လာရင်အဆုံးဖြတ်ပေးရတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဟာဥပဒေကြမ်းတွေရေးဆွဲတဲ့ကော်မတီအစည်းအဝေးကိုဘာကြောင့်တက်ရတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဆိုတာတကယ်တော့လွတ်လပ်ပြီးတော့ဗောဗျာအနှောင်ဖွဲ့ကင်းရမယ်ဩစာကင်းရမယ်ဗောဗျာဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုကျွန်တော်ကြည့်လိုက်လို့ရှင်ရယ်သူ့လူနဲ့သူဖွဲ့တဲ့သဘောမျိုးဖြစ်တယ်ဗျာအဲ့ဒီခါကျတော့ခုံရုံးရဲ့ဆောင်ရွက်ချက်ပေါ်မှာမေးခွန်းထုတ်เสียရှိတာဗောဗျာဥပမာဒီလွတ်တော်ကော်မတီတစ်ခုကခေါ်တဲ့အစည်းအဝေးကိုခုံရုံးနေနဲ့ပတ်သက်ရလာဗောအမှန်တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဆိုတာဗျာတကယ်တမ်းကဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီတယ်မညီဘူးဆိုတာသူ့မှာနောက်ဆုံးဆုံးသက်ဆုံးဖြတ်ချက်ကသူ့လက်ထက်မှာရှိတာ哦
နိုင်ငံရေးလှိလသူဒေါက်တာရံမျိုးသိန်းပြောသွားတာပါရှင်ဒါနဲ့ပတ်သက်ပြီးလွှတ်တော်ကဖွဲ့စည်းထားတဲ့ကော်မတီတွေဟာပြောင်စုအဆင့်အဖွဲ့စည်းတွေကိုဖိတ်ခေါ်ဆွေးနွေးခွင့်ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညောင်းကပြောပါတယ
်ပြောင်စုအဆင့်အဖွဲ့စည်းတွေကိုသူ့သက်ဆိုင်အလိုက်လွှတ်တော်ကော်မတီတွေကခေါ်ဆွေးနွေးနိုင်ခွင့်ကိုတော့ဥပဒေအရပေးထားတာပဲခုံရုံးရဲ့ဘာရည်တော့မဟုတ်ပြောင်စုအဆင့်အဖွဲ့စည်းပေါ့ဟုတ်တယ်လေအချင်းအုံးကြီးရဲ့သူ့အပိုင်းလုပ်ပိုင်ခွင့်တွေသူ့ရှိရလုပ်တာဖြစ်တဲ့အတွက်အချင်းအုံးကြီးတွေကဆောင်ရွက်တာမှလည်းများတရားဝင်တာပဲ
ပြောင်စုလွတ်တော်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေထဲမှာပညာရှင်တွေနားလည်တကြွသူတွေဝေဖန်ထောက်ပြကြတဲ့ပြည်သူတွေလက်မခံနိုင်တဲ့ပြင်ဆင်ပေးဖို့တောင်းဆိုနေတဲ့ဥပဒေတွေလည်းရှိနေပါတယ်ဥပမာတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေစတဲ့ဥပဒေတွေဖြစ်ပါတယ်ခုံရုံးဆုံးဖြတ်ချက်ခံယူမယ်ဆိုပြီးသမ္မတထုတ်ပြန်ခဲ့တဲ့ဥပဒေ၈ခုထဲမှာလည်းအဂရိလိုက်စားမှုတိုက်ပြည်ဥပဒေတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့ကျိုးစီးပွားမြင့်တင်ရေးဥပဒေနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေတွေပါဝင်နေပါတယ်။လက်ရှိအခြေအနေအရဖွဲ့စည်းပုံနဲ့ညီမညီဆုံးဖြတ်ရမယ့်ဥပဒေ၈ခုနဲ့ပတ်သက်ပြီးခုံရုံးကဆုံးဖြတ်တဲ့အခါနိုင်ငံတော်သမ္မတရဲ့တောင်းဆိုချက်ရှုံးနိမ့်ဖို့အနေထားရှိနေပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဩဂတ်လကသမ္မတနဲ့လွှတ်တော်နှစ်ရက်ကြာအငင်းပွားစရာပေါ်ပေါက်ခဲ့ပြီးခုံရုံးဆုံးဖြတ်ချက်ခံယူခဲ့ရမှာသမ္မတဘက်ကအနိုင်ရသွားတဲ့အတွက်အရင်ခုံရုံးဥက္ကဋ္ဌဟောင်းဦးသိန်းစိုးအပါအဝင်အဖွဲ့ဝင်၉ဦးကိုလွှတ်တော်ကိုယ်စားလှယ်300လောက်ကလက်မှတ်ရေးထိုးပြီးကန့်ကွက်ကြောင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကိစ္စကြောင့်ခုံရုံးဥက္ကဋ္ဌဦးသိန်းစိုးအပါအဝင်အဖွဲ့ဝင်၉ဦးနှုတ်ထွက်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။လက်လက်သွားတဲ့ခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်၉ဦးနေရာမှာသမရနဲ့လွှတ်တော်နှစ်ယောက်ကဥက္ကဋ္ဌတွေကအသည့်ရွေးချယ်ခန့်အပ်ရမှာဖြစ်ပြီး အခုလက်ရှိခုံရုံးဥက္ကဋ္ဌဦးမြသိန်းဟာလွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေအစိုးတင်သွင်းခန့်ခဲ့သူတစ်ဦးဖြစ်ပါတယ်ရှင်။